အင်ဒိုနီးရှားနိုင်ငံနောက်ဖက်ကမ်းရိုးတန်းဒေသမှာပြီးခဲ့တဲ့သတင်းပတ်ထဲလူပေါင်း430ထက်မနည်းသေဆုံးခဲ့တဲ့အထိဆူနာမီဒီလိုင်းကြီးတွေဖြစ်ခဲ့ရတဲ့အနက်ခရာကာတောင်းမီးတောင်ပေါက်ကွဲမှုအန္တရာယ်သတိပေးချက်ကိုအာဏာပိုင်တွေအဆင့်တိုးမြင့်တတ်မှတ်လိုက်ပါတယ်။ဒန်းငွေပူတွေမီးတောင်ပေါက်ကွဲမှုကထွက်လာတဲ့အစအနတွေပင်လယ်ပြင်ထဲပေါက်ကွဲကြရောက်နေပြီးတော့ကြီးမားတဲ့မီးခိုးပြာဓူတွေလေထဲမှာဆက်လက်လွင့်ပြန့်နေတဲ့အချိန်မှာပဲအင်ဒိုနီးရှားအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကအန္တရာယ်ရှိတဲ့ဒုတိယအဆင့်ကိုတိုးမြင့်လိုက်တာပါ။မီးတောင်လှုပ်ရှားမှုတွေနဲ့ဒီရေလှိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ချိန်ဆူနာမီဒီလိုင်းကြီးတွေထပ်မံရိုက်ခတ်နိုင်တာကြောင့်မီးတောင်ပတ်ဝန်းကျင်ကန့်သတ်နေမည်ကိုလည်း5ကီလိုမီတာအထိတိုးချဲ့တက်မှတ်လိုက်ပါတယ်။အရက်ဖက်လေကြောင်းအာဏာပိုင်တွေကလည်းမိတောင်ပောက်ကွဲမှုဖြစ်ရာဒေသတဝိုက်ပြန်တမ်းမှုတွေမလုပ်ဖို့ညွှန်ကြားထားပါတယ်။ဂျာဗာကျွန်းအနောက်ပိုင်းနဲ့ဆူမထရာကျွန်းတောင်ပိုင်းဒေသကိုစနေနေ့တုန်းကရိုက်ခတ်ခဲ့တဲ့ဆူနာမီဒီလိုင်းကြီးတွေဟာအနက်ခရကတောင်မိတောင်ပောက်ကွဲရာကမိတောင်ဝအစိတ်အပိုင်းတွေပင်လယ်ထဲပြိုကျရာကဖြစ်ခဲ့ရတာလို့လည်းကြွမ်းကျင်သူတွေကယူဆထားကြပါတယ်။ချိုတင်တတိပေးချက်မရဘဲရုတ်တရက်ဆူနာမီဒီလိုင်းတွေဖြစ်ပေါ်ခဲ့တဲ့အတွက်ဂျာဗာနဲ့ဆူမထရာကျွန်းတွေကြားကဆွန်တာရေလက်ကြားတလျှောက်နာမည်ကျော်ကမ်းခြေတွေခီးသွားတွေတဲခိုရာဟိုတယ်တွေအပါအဝင်ကမ်းရိုးတန်းဒေသနေရာတော်တော်များများဟာရေထဲမျောပါကုန်ခဲ့ပါတယ်။ဆူနာမီရေလိုင်းကြီးတွေကြောင့်လူပေါင်း1500နီးပါးဒဏ်ရာရခဲ့ပြီးတော့150လောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်ထဲချီတဲ့လူတွေအိုးအိမ်မဲ့ဖြစ်ခဲ့ကြရပါတယ်။